တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်း EAO တို့ကိုကိုဗစ်ကာကွယ်ဆေးထိုးပေးဖို့စစ်ကောင်စီကကန့်လန့်ခဲ့ပါတယ်။မိုင်းလာအဖွဲ့ကတော့သူတို့အစီအစဉ်နဲ့သူတို့ထိန်းချုပ်ရာဒေသမှာအားလုံးနေပါထိုးပေးပြီလို့တုံ့ပြန်ခဲ့ပါတယ်။ကျမရေးဝန်ကြီးဌာနကတော့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအားလုံးကိုဘလို့အစီအစဉ်နဲ့ကိုဗစ်ကာကွယ်ဆေးတွေထိုးပေးမယ်ဆိုတာစီရင်ပြုစုနေဆဲဖြစ်တယ်လို့ပြောခွင့်ရက VOA ကိုပြောပါတယ်။ရန်ကုန်ကပေးပို့လာတဲ့သတင်းကိုတော့ကိုအောင်မြတ်သူကတင်ပြထားပါတယ်ရှင်။
မြန်မာနိုင်ငံမှာကိုဗစ်ကာကွယ်ဆေးကိုဦးစားပေးအစင်လိုက်ထိုးပေးနေချိန်မှာတိုင်းသားလက်နက်ကိုင် EAO အဖွဲ့တွေကိုလည်းဦးစားပေးကိုဗစ်ကာကွယ်ဆေးထိုးပေးမယ်လို့ကျမရေးဌာနကပြောပါရယ်။တချိန်တည်းမှာပဲတချို့လက်နက်ကိုင်အဖွဲ့တွေကိုကာကွယ်ဆေးထိုးနှံပေးဖို့စစ်ကောင်စီကကမ်းလှမ်းတာတွေလည်းရှိပါရယ်။ဒီအထက်မှာအထုဒေသ၄မိုင်းလားအဖွဲ့လည်းပါပါရယ်။စစ်ကောင်စီဘက်ကကာကွယ်ဆေးထိုးနှံတဲ့ကိစ္စအကူအညီပေးခြင်းကြောင့်ကမ်းလှမ်းစာကိုဒီရက်ပိုင်းမှာပဲရရှိခဲ့တယ်လို့မိုင်းလားအဖွဲ့ရဲ့ပြောခွင့်ရဦးစိုက်မောက်ကပြောပါရယ်။ဒါပေမဲ့မိုင်းလာဒေသမှာကာကွယ်ဆေးကိုကိုယ်အစီအစဉ်နဲ့ကိုလူအလုံးကြီးပါထိုးနှံပြီးသွားတဲ့အခြေအနေမျိုးအကူအညီမလိုတော့ကြောင်းစာပြန်ကြားခဲ့တယ်လို့သူက VOA ကိုပြောပါတယ
်။ရေချမ်းရေးကော်မရှင်လာတဲ့ဒါဟိုအကျိုးကြီးရပြည်တော်ဖွဲ့ရပို့လာတဲ့စာဖြစ်တယ်။ကိုဗစ်ကာကွယ်ဆေးလူထုတွေကအကုန်လုံးကဖြစ်စရာခံတော့ကထိုးပြထားဖြစ်တယ်ကကျွန်တော်ဖွဲ့စည်းအနေနဲ့ကြတော့မလိုတော့ခဏကျွန်တော်စာပြန်ပေးလိုက်ပြီသူတို့
။မိုင်းလာဒေသထဲမှာတရုတ်နိုင်ငံထုတ်ကိုဗစ်ကာကွယ်ဆေးကိုထိုးပေးထားတာဖြစ်တယ်လို့ပြောပါတယ်။အဲ့ဒီဆေးတွေမှာတရုတ်ဘက်ကလူရန်တဲ့ဆေးတွေပါတယ်လို့မိုင်းလာတာဝန်ရှိသူတွေဘက်ကဝယ်ယူပြီးတော့ထိုးနှံပေးတဲ့ဆေးတွေလည်းပါတယ်လို့သူကပြောပါရယ်ကိုဗစ်တတိယလှိုင်းမှာတိုင်းရင်းသားလက်နက်ကိုင် EAO အဖွဲ့တချို့ကအခုလိုကိုယ့်အစီအစဉ်နဲ့ကိုသူတို့ဒေသတွေမှာကိုဗစ်ကာကွယ်ဆေးတွေထိုးပေးနေကြပါတယ် UWSA ဝါတပ်ဖွဲ့ကထိန်းချုပ်တဲ့ဒေသမှာတရုတ်အကူအညီနဲ့ Sinovac ဆေးကိုဒေသခံအားလုံးနီးပါးကိုထိုးနှံပေးခဲ့တယ်လို့ကိုကံအဖွဲ့ကလည်းသူတို့လှူရှာနေမိနေမှာတရုတ်ထုတ်ကာကွယ်ဆေးတွေကိုထိုးနှံထားတယ်လို့ရှိပီမြေသတင်းဌာနကရေးသားခဲ့ပါတယ်။ကချင်လက်နက်ကိုင် KIO အဖွဲ့ရှမ်းမြောင် SSPB SSA အဖွဲ့တို့ကလည်းသူတို့ထိန်းချုပ်တဲ့နယ်မြေတွေမှာတချို့ကိုကိုဗစ်ကာကွယ်ဆေးတွေထိုးပေးနေတယ်လို့သိရပါတယ်။စစ်ကောင်စီကတော့မြန်မာတိုင်းငံလုံးမှာရှိတဲ့လူတွေအားလုံးကိုကိုဗစ်ကာကွယ်ဆေးထိုးပေးသွားမှာဖြစ်တယ်လို့ပြောကြားထားပါတယ်။နိုင်ငံထဲမှာရှိတဲ့သူအားလုံးကိုကာကွယ်ဆေးလွှမ်းကြုံထိုးပေးထားနိုင်မှရောဂါဖြစ်ပွားမှုကိုထိန်းချုပ်နိုင်မှာဖြစ်တယ်လို့ကျန်းမာရေးဝန်ထမ်းကပြည်သူ့ကျန်းမာရေးဦးစီးဌာနဘ ਹੁ ကူးစက်ရောဂါတိုက်ဖျက်ရေးဌာနကညွှန်ကြားမှုဒေါက်တာခင်ခင်ကြီးက VOA ကိုပြောပါတယ်။တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကဘယ်အဖွဲ့ကိုဘယ်လိုအစီအစဉ်နဲ့ထိုးပေးမလဲဆိုတာနဲ့ပတ်သက်လို့မေးမြန်းရမှာအခုလိုဖြေပါတယ်
။မာတာရှိယောဂအခန်းရှိပါဘလို့ဟာမာတာရှိယောဂအခန်းရှိတယ်လေ။အဲ့ဒါမာတာရှိယောဂအခန်းဆိုဒီမှာဘယ်သူတွေပါဝင်လဲဆိုတဲ့အဲ့ဒါ definition နဲ့ဖွင့်ရအောင်လေ။အဲ့လိုပဲပေါ့နော်။တိုင်းရင်းသားလက်နက်ကိုင်ဖွဲ့စည်းဆိုတိုင်းရင်းသားလက်နက်ကိုင်ဖွဲ့စည်းတွေဘယ်နှခုရှိတယ်လဲဘယ်နှခုထိုးမလဲ။ဒါရီကသက်ဆိုင်ရာအဖွဲ့စည်းတွေကမျိုးအသေးစိတ်ပါလို့ဒီဒီရေးဖွဲ့အောင်မှာဖြစ်ပါတယ်။နောက်ထပ်ကာကွယ်ဆေးထိုးပေးမယ်။နောက်ထပ် roadmap ကိုဒါချပြလိုက်တယ်ဆိုသဘောပါပဲ
။တရုတ်နိုင်ငံကဝယ်ယူထားတဲ့ Sinopharm COVID ကာကွယ်ဆေး24သန်းတည်းက4သန်းထပ်မံရောက်ရှိတယ်လို့စက်တင်ဘာ23ရက်နေ့ထုတ်သတင်းစာမှာဖော်ပြခဲ့ပါတယ်။တရုတ်ကာကွယ်ဆေး10သန်းကဒီလအတွင်းမြန်မာနိုင်ငံကိုရောက်ရှိလာဖို့ရှိပြီးအောက်တိုဘာလမှာ10သန်း၊နိုဝင်ဘာလမှာ4သန်းထပ်ပြီးရောက်လာမှာဖြစ်တာမို့ကိုဗစ်ကာကွယ်ဆေးစုစုပေါင်း24သန်းဒီနှစ်တွင်ရရှိမယ်လို့ဒေါက်တာခင်ခင်ကြီးကပြောပါတယ်။လာမယ့်2021ဇန်နဝါရီမှာဒါရီအားလုံးကိုအပီးထိုးနှံပေးဖို့ကနေဦးစီစဉ်ခဲ့ပေမဲ့လည်းအခုတော့ဒီဇင်ဘာမှာနောက်ဆုံးထားပြီးတော့ထိုးနှံပေးသွားမယ်လို့ပြောပါရခင်ဗျာ။